တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့တက်ဆလာကုမ္ပဏီအမှုဆောင်အရာရှိချုပ်အီလွန်မတ်စာကြာသပတေးနေ့မှာရှန်ဟိုင်းမြို့ကနေထွက်ခွာခဲ့ပြီးသူ့ရဲ့နှစ်ရက်ကြာခရီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ဒီခရီးစဉ်အတွင်းမှာအီလွန်မတ်စာဒုတိယဝန်ကြီးချုပ်အပါအဝင်တရုတ်အစိုးရအကြီးအကဲအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးလျှက်စစ်ကားထုတ်လုပ်ရေးအပါအဝင်ယင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဦးနေ့မှာတရုတ်ဒုတိယဝန်ကြီးချုပ်ဂျင်ရှဲရှန်နဲ့တွေ့ဆုံခဲ့ကြောင်းနိစတူတူကရိုက်တာသတင်းဌာနကိုပြောပါတယ်။တင်ဟာတမရရှိချင်းဖြင့်ဥဆောင်တဲ့ကွန်မြူနစ်ပါတီနိုင်ငံရေးဥဆောင်အဖွဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီမှစတ်ထမမြောက်အစင်းမြင့်ခေါင်းဆောင်တစ်ဦးဖြစ်ပါတယ်။အီလွန်မတ်စာအခုခင်းစဉ်စတင်ခဲ့တဲ့အင်္ဂါနေ့တုန်းကတရုတ်နိုင်ငံခြားရေးဝန်ကြီးချင်ကန်းနဲ့လည်းတွေ့ဆုံခဲ့ပြီးဒါအပြင်ခီးစဉ်အတွင်းမှာဆက်မှုနဲ့စီးပွားကူးသန်းဝန်ကြီးဌာနတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံတွေကတက်ဆလာလုပ်ငန်းချက်တွင်ရင်းနဲ့လျှက်စစ်ကားထုတ်လုပ်ရေးကိစ္စတွေဆွေးနွေးခဲ့သလိုတရုတ်အစိုးရကတင်ဆွေးနွေးကြတာတွေကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပေမဲ့အသေးအစိတ်ကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူး။အခုခီးစဉ်တွေမှာရှန်ဟိုင်းမြို့ပါတီအတွင်းမူချန်ချင်းနဲ့လည်းတွေ့ဆုံခဲ့ပြီးယင်းနေမြို့နယ်မှုတိုးမြင့်ဖို့နဲ့စီးပွားရေးလုပ်ငန်းများတိုးချဲ့ဖို့ဆွေးနွေးခဲ့ကြောင်းရှန်ဟိုင်းမြို့မြူနစ်စပယ်အာဏာပိုင်တွေကကြာတာပတင်းနေမှာသတင်းထုတ်ပြန်ထားပါတယ်။